Welcome to the Voice of America in Burmese.
Mingla nyani ki ma tora shin ni tani da amo pan de ja ba yi la khanya. VOA American tan ye 2015 March 18 ye inga ni nyani kin season ni go nyuma san do jing nyani 6 nai gwan ani 9 nai thi Washington DC myo do ga ni line no meter 18925 ru ga ni dai yai tin san ni ba bi.ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါလက်ရှိအစ္စရေးဝန်ကြီးချုပ်လေးနှစ်တက်တန်းပြန်ပြီးရဖို့ကြိုးပမ်းနေတဲ့အစ္စရေးနိုင်ငံမှာဒီနေ့မဲပေးနေကြပါပြီဗုဒ္ဓပုံတော်မှာငချက်တက်ထားတဲ့ပုံကိုကြောညာဖြစ်တင်ခဲ့တဲ့ V Gastro Bar Manager နယူးဇီလန်နိုင်ငံသားနဲ့မြန်မာနိုင်ငံသားတို့ကိုအလုပ်ကျန်းနဲ့ထောင်နဲ့နှစ်နှစ်စီပြစ်ဒဏ်ပေးလိုက်ပါတယ်မြန်မာသတင်းသမားတွေကိုရဲကရိုက်နဲ့ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာသတင်းအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတွင်းကပိတိဘက်ကတွေကိုစိတ်ရှည်ပြီးငင်းညံ့တဲ့နီးနဲ့ဖြည့်ရှင်းပေးဖို့အစိုးရရဲ့ငင်းညံ့ရေးဖော်ဆောင်မှုအဖွဲ့နဲ့ဆွေးနွေးရမှာ NCCT တိုင်းသာလက်နက်ကင်ကိုယ်စားလှယ်အဖွဲ့ကတောင်းဆိုလိုက်ပါတယ
်ဒီတွေ့တွေအနှံ့ပြားမှာဖြစ်ပေါ်နေတဲ့ကျောင်းသားနဲ့အလုပ်သမားလက်သမားသဏ္ဍပြမှုများကိုလည်းစိတ်ရှိရှိထား
ဒီအကြောင်းနဲ့အတူကိုကန့်ဒေတာစီရေးနောက်ဆုံးအချိန်လေးဗုဒ္ဓရုပ်ပွားတော်ကိုငချက်တက်ပြီလို့ဆန်းရှင်နေအေးအေးယူခံရတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကအစီရင်ခံပါမယ်ခင်ဗျာ
လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူသရုပ်ထက်တက်တန်းဆက်နိုင်အောင်ကြိုးစားနေတဲ့အစ္စရေးနိုင်ငံမှာဒီကနေ့ရွေးကောက်ပွဲအတွက်မဲပေးနေကြပါတယ်။လွှတ်တော်အမတ်နေရာ120အတွက်ရွေးချယ်ပေးဖို့မဲပေးနိုင်ခွင့်ရှိတဲ့အစ္စရေးနိုင်ငံသားက6တန်းလောက်ရှိနေပြီးအဲ့ဒီထဲမှာဂျေရုဆလင်မဲဆန္ဒနယ်ကဝန်ကြီးချုပ်နန်တန်ယာဟူလည်းပါပါတယ်။လက်ဝဲရင်းပါတီအာဏာမရစေဖို့အတွက်လီကွတ်ပါတီကိုမဲပေးကြပါလို့ဝန်ကြီးချုပ်နန်တန်ယာဟူကပြောကြားခဲ့ပေမဲ့ဆန္ဒမဲမပေးခင်ကြိုတင်စစ်တမ်းကောက်ယူမှုတွေမှာတော့ဝန်ကြီးချုပ်ရဲ့ရှေးရွှေဆွဲConservative Likud Party ကအန်ဆက်ဟာဇော့ရဲ့ Zion Union ဦးဆောင်တဲ့ဗဟိုလက်ဝဲရင်းမဟာမိတ်ပါတီတဲ့မဲရီအတွက်ကနည်းနေတာပါ Tel Aviv ကနေဝင်ရောက်အရွေးခံမဲ့ Mr. Hazov ကတော့အစ္စရေးနိုင်ငံအပြောင်းလဲနဲ့မျှော်လင့်ချက်တွေပြည်လာစေဖို့သူ့ကိုမဲပေးဖို့ပြောပါတယ်ဒါပေမဲ့အများစုနဲ့နိုင်ဖို့အတွက်လွတ်တော်မှာလိုအပ်တဲ့အမှတ်နေရာ61နေရာအတွက်သူတို့နှစ်ဦးစလုံးမရနိုင်ဘူးလို့ခန့်မှန်းနေကြချိန်မှာပဲ Communist Party နဲ့အာရဗ်ဥဆောင်တဲ့ပါတီကလေးတွေကနေမီယိုဖလာဂျူးဘာသာရေးအဖွဲ့ငယ်ကလေးတွေအစုံပါတီငယ်အတော်များများကလည်းပြင်းပြင်းထန်ထန်မဲဆွယ်နေကြတာပါလွန်ခဲ့တဲ့3လလောက်ကမစ္စတာနန်တယာဟူကသူ့ရဲ့မဟာမိတ်ဖြစ်တဲ့ယာရုကြီးတဲ့မိတ်ဆွေတချို့ကိုဖြုတ်ပစ်ခဲ့ပြီးတဲ့နောက်အခုရွေးကောက်ပွဲချင်းပေါ့ဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဒါကြောင့်အခုရွေးကောက်ပွဲဟာသူ့ဥဆောင်မှုအတွက်ပြည်လုံးချက်ဆန္ဒမဲခံယူတဲ့ဖြစ်စဉ်တစ်ခုလို့လည်းဝေဖန်သုံးသပ်ကြပါတယ်ဒါ့အပြင်သူဝန်ကြီးချုပ်တာဝန်ယူထားချိန်တွင်ပါလက်စတိုင်းကိုဘယ်တော့မှထောက်ခံမှာမဟုတ်ဘူးလို့လည်းမစ္စတာနန်တယာဟူကမနေ့ကပြောကြားခဲ့ပါတယ်
အီရန်နျူကလ িয়ার ရေးအစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်တို့အကြားဆွစ်ဇာလန်နိုင်ငံမှာဒီနေ့နှစ်ရက်မြောက်အဖြစ်ဆက်ဆွေးနွေးနေကြပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်အတွက်ဖြစ်တယ်ဆိုတာသိကြစေပြီးအီရန်ရဲ့စီးပွားရေးကိုအထိနာနေတဲ့ဖြစ်ဒဏ်ခတ်အရေးယူမှုတွေကိုအပြန်အလှန်အပြင်ရှော့ပေါ့ပေးဆိုင်ရာသဘောတူညီချက်မူကြမ်းတစ်ခုရဖို့မနေ့ကစဆွေးနွေးခဲ့တဲ့အပေါ်ပုံမူနီးစပ်မှုရလာအောင်ဒီနေ့ဆက်ဆွေးနွေးနေကြတာပါ။ဒါပေမဲ့အကြီးအကဲအမေရိကန်ရာရှိသူကတော့ဒီသဘောတူညီချက်မူပေါင်းတစ်ခုကိုသတ်မှတ်ထားတဲ့နောက်ဆုံးရဒီလကိုမတိုင်ခင်မှာရနိုင်မရနိုင်ဆိုတာမသေးကြသေးဘူးလို့မနေ့တနေ့လာနေ့ကထုတ်ပြောလိုက်ပါတယ်ဒီအမည်မဖော်လို့တဲ့အရာရှိကြီးကအခုလိုသဘောတူညီချက်ရဖို့ဆိုရင်မဖြစ်မနေလိုအပ်နေတဲ့အချက်တွေကိုအီရန်ဘက်ကနေလိုက်လျောပေးဖို့ခက်ခက်ခဲခဲဆုံးဖြတ်ပေးရလိမ့်မယ်လို့သတင်းတောက်တွေကိုထုတ်ပြောခဲ့ပါတယ် Republican အထက်လွှတ်တော်မှ49ယောက်ကအီရန်နိုင်ငံစီပြီးခဲ့တဲ့သတင်းပတ်မှာပေးပို့ခဲ့တဲ့စာနဲ့ပတ်သက်ပြီးတော့လည်းမနေ့တနင်္လာနေ့ကဆွေးနွေးပွဲမှာဝန်ကြီးကယ်ရီကိုအီရန်ဘက်ကမကြေမနက်ထုတ်ပြောခဲ့တယ်လို့အဲ့ဒီတာဝန်ရှိတဲ့အရာရှိကဆိုပါတယ်။ဒီစာထဲမှာ Republican မတ်တွေကအီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ဘလို့သဘောတူညီချက်မျိုးမဆိုသမ္မတဘရက်ဥဘားမားရဲ့သမ္မတတန်ကုံဆုံးပြီးတဲ့နောက်တက်လာမဲ့သမ္မတကပယ်ဖျက်နိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာချထားတဲ့အမေရိကန်တပ်သားတွေကိုဒီနေ့အကုန်ကျရင်9500အထိပဲခြံထားပြီးရှော့ချသွားမယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကပြန်ပြီးရုပ်သိမ်းလာတာအတွက်ကြိုဆိုကြောင်းအာဖဂန်နစ္စတန်ကပြောပါတယ်။တပ်သားတွေပို့ပြီးချထားပေးဖို့လိုအပ်နေကြောင်းတပ်မှုတွေကပန်ကြားခဲ့တဲ့အတွက်ခုလိုရုပ်သိမ်းခဲ့တာလို့ဆိုပါတယ်။အာဖဂန်နစ္စတန်နဲ့အမေရိကန်တို့ရဲ့မဟာဗျူဟာကျတဲ့ဆက်ဆံရေးမူပေါင်းအတွင်းအာဖဂန်နစ္စတန်နိုင်ငံတွင်းအခြေအနေမှန်ကိုအမေရိကန်ဘက်ကသိဖို့လိုအပ်တာမို့အခုလိုတပ်တွေပြန်ပြီးရုပ်သိမ်းရေးနဲ့ပတ်သက်ပြီးပြန်လည်စစ်ဆေးသုံးသပ်ဖို့ကုလသမဂ္ဂရဲ့အာဖဂန်နိုင်ငံဆိုင်ရာကိုယ်စားလှယ် န်ဇဟာတနင်ကနယူးယောက်မှာသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့လည်းတပ်သားရဲ့အတွက်ဘယ်လောက်ထားရမလဲဆိုတာခုထိမဆုံးဖြတ်ရသေးဘူးလို့အမေရိကန်အရာရှိတွေကပြောကြားခဲ့ပါတယ်။လက်ရှိအာဖဂန်မှာရှိနေတဲ့အမေရိကန်တပ်သား1000လောက်ကတော့ဒီနှစ်ကုန်ထိဆက်ပြီးနေရဖို့ရှိပြီးလာမယ့်သတင်းပတ်အတွင်းဝါရှင်တန်မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဖဂန်သမ္မတအာရှရက်ဂါနီတို့တွေ့ဆုံပြီးချိန်မှာတရားဝင်ကြေညာမယ်လို့ခန့်မှန်းကြပါတယ်။ထားရှိမဲ့တပ်သားအရေးအတွက်နဲ့ပတ်သက်ပြီးသမ္မတအိုဘားမားကသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့ရောအာဖဂန်ကတပ်မှုတွေနဲ့ပါတိုင်ပင်မှာဖြစ်တယ်လို့အင်မီရောပြောခွင့်ရဂျော့ချ်အာနက်စ်ကပြောကြားခဲ့ပါတယ
်။အမေရိကန်နဲ့ဂျာမနီနိုင်ငံတွေကရုရှားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုသိမ်းယူခဲ့တဲ့အပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေဆက်လုပ်သွားဖို့ကတိပြုလိုက်ကြပါတယ်။ဒီနိုင်ငံကြီးတစ်ခုကရုရှားအစိုးရအနေနဲ့ပြီးခဲ့တဲ့လကသဘောတူခဲ့တဲ့ဒီဒေသတွင်းအပြစ်ခတ်ရေးဆေးကိုအပြည့်အဝလိုက်မလုပ်ပေးရင်တော့နောက်ထပ်ပိတ်ဆို့မှုအသစ်တွေထပ်တိုးလုပ်သွားမယ်လို့သတိပေးလိုက်ပါတယ်။တကယ်တော့ရုရှားအစိုးရအနေနဲ့မနစ်ကတော့ကရုရှားလွှတ်တော်မှဒီခရိုင်းမီးယားကျွန်းဆွယ်ကိုသူ့နိုင်ငံတည်းဆွဲသွင်းဖို့မဲမခွဲခင်လေးမှာအထူးရောင်လူထုဆန္ဒခံယူပွဲတွေလုပ်ခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနစ်ကပဲဆက်ပြီးတော့ဆွဆွဲလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမျိုးသမီးဂျန်ပါက်စီကဒီလူထုဆန္ဒခံယူပွဲတွေကမဲတွေဟာလူထုဆန္ဒအလျောက်ပေးခဲ့တာမဟုတ်ဘူး။ပွင့်လင်းမြင်သာမှုလည်းမရှိခဲ့ဘူး။ဒီမိုကရေစီကြကြလည်းဖြစ်ခဲ့တာမဟုတ်ဘူးလို့ပြစ်တင်ဝေဖန်လိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာလည်းဝန်ကြီးချုပ်အန်ဂျလာမာကယ်အနေနဲ့ဂျာမနီကိုရောက်နေတဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုနဲ့တွေ့ဆုံပြီးမှရုရှားအနေနဲ့ယူကရိန်းရှေ့ပိုင်းကတပုံတွေကိုဆက်ပြီးထောက်ခံပေးနေပြီးလက်ရှိပိတ်ဆို့တာတွေအလုံးမဖြစ်ရင်တော့နောက်ထပ်ပိတ်ဆို့မှုတွေတိုးလုပ်သွားရမယ်လို့ထုတ်ပြောခဲ့ပါတယ်။ဒါအပြင်ဂျာမန်အစိုးရအနေနဲ့ဒီခရိုင်းမီးယားဒေသကိုယူကရိန်းလက်ထက်ပြန်ထည့်ပေးဖို့တန်ဋိဌာန်ချတာပြီးသားဖြစ်တယ်လို့လည်းဝန်ကြီးချုပ်မာကယ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ဒီဝေဒီကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဗုဒ္ဓပုံတော်မှာနှစ်ချက်တက်ထားတဲ့ပုံကိုကြောညာဖြစ်နေအွန်လိုင်းမှာတင်ခဲ့တဲ့ Vigastro Bar Manager New Zealand နိုင်ငံသားနဲ့သူ့ရဲ့စီးပွားဘက်မြန်မာနိုင်ငံသားနှစ်ယောက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးတစ်ခုကဒီကနေ့အလုကျန်းနဲ့ထောင်နဲ့နှစ်နှစ်ခွဲစီချမှတ်လိုက်ပါတယ်။အသက်32နှစ်အရွယ် Philip Blackwood ကိုသွန်းသူရိနဲ့ကိုထုတ်ကိုကိုလွင်တို့ပေါ်မှာဘာသာရေးကိုစော်ကားမှုနဲ့အလုကျန်းနဲ့ထောင်နဲ့နှစ်နှစ်ပြီးသူဝန်ထမ်းတူရဲ့ညွှန်ကြားချက်ကိုမလိုက်နာမှုနဲ့ထောင်နဲ့6လစုစုပေါင်းထောင်နဲ့နှစ်နှစ်ခွဲစီချမှတ်လိုက်တာပါတရားရုံးစီရင်ချက်ချမှတ်ပြီးတဲ့နောက်မှာ Blackwood ကသူ့အယူခံဝင်မယ်လို့သတင်းတောက်တွေကိုပြောပါတယ်ဒီကနေ့တရားရုံးစီရင်ချက်ကိုနားထောင်မှုအတွက်တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တချို့တရားရုံးပြင်မှာတောဆောင်နေကြတာပါစင်ကြဟတရားမျှတာတဲ့အကြောင်းနဲ့ဒီလိုဖြစ်ပြလိုက်တာကြောင့်ဗုဒ္ဓဘာသာဓမ္မမဟုတ်တခြားဘာသာတွေကိုထပ်ပြီးမစော်ကားအောင်တားမြစ်နိုင်မယ်လို့တရားရုံးပြင်မှာစောင့်နေသူတွေကတူးပြောတာကို AP သတင်းမှာဖော်ပြပါတယ်။ဒါပေမဲ့လည်း Human Rights Watch လူခွင့်ရေးစောင့်ကြည့်ဖွဲ့ကအာရှဒေတာဒုတိယညွှန်ကြားမှု Phil Robinson ကတော့မြန်မာနိုင်ငံင်းနဲ့အရေးကြီးတဲ့ရွေးကောက်ပွဲကျင်းပတော့မယ့်အချိန်မှာလက်လက်စွာထုတ်ဖော်ပြောဆိုခွင့်အတွက်ကြီးမားတဲ့ချင်းချောက်မှုနဲ့ကြုံနေရတယ်လို့ပြောပါတယ်။Amnesty International လူခွင့်ရေးဖွဲ့ကြီးကလည်းဒါဟာမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်နဲ့ပတ်သက်ပြီးဆိုးဝါးနေတယ်ဆိုတာပြတဲ့တာရကတခုလို့ပြောပါတယ်
။မြန်မာသတင်းထုတ်တွေကိုရဲကတက်ခတ်ခဲ့တာကိုမြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပေးရမယ်လို့ International Press Institute ကနိုင်ငံတကာသတင်းအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာပညာရေးဥပဒေပြောင်းလဲရေးတောင်းဆိုတဲ့ကျောင်းသားဆန္ဒပြပွဲတွေမှာသတင်းယူခဲ့တဲ့သတင်းထုတ်တွေကိုရဲတွေကဖမ်းဆီးပြီးရိုက်နှက်ခဲ့တယ်လို့ဆဆွဲချက်တွေဖြစ်လာတဲ့အပေါ်မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပေးဖို့လိုတယ်လို့ဒီနိုင်ငံတကာသတင်းအဖွဲ့ကဒီနေ့တောင်းဆိုလိုက်တာပါ IPI လို့အတူကခေါ်တဲ့ဒီနိုင်ငံတကာသတင်းအဖွဲ့ကအခုလိုမတရားရိုက်နှက်ကျွလွန်ခဲ့မှုတွေအပြစ်မပေးဘဲထားခဲ့တဲ့တန်တရားကိုမြန်မာအစိုးရအနေနဲ့အခုချိန်မှာရပ်တန့်ကရပ်တင့်ပြီလို့တောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဘက်ကလက်ဗရန်မြို့ကနေမိုင်90ကွာရန်ကုန်ကိုဆက်ချီတက်ဖို့ကြိုးပမ်းခဲ့တဲ့ကျောင်းသား100ခန့်နဲ့ရဲတပ်ဖွဲ့ဝင်900ခန့်တို့အကြားအကြမ်းဖက်ရင်ဆိုင်မှုတွေဖြစ်တဲ့အကြားမှာဒီသတင်းတောက်တွေနဲ့ပိတ်မိခဲ့ပြီးအဖမ်းခံခဲ့ရတာပါမြန်မာတပ်သေးတွေကလည်းဒီတိုက်ခိုက်မှုတွေထဲမှာရဲတွေကသတင်းတောက်နှူးကိုအကြိမ်ပေါင်းများစွာရိုက်ခဲ့ပြီးဖမ်းဆီးသွားခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။နိုင်ငံတကာသတင်းအဖွဲ့ရဲ့ကြားဖြတ်အကြီးအကဲဘာဘရာထရီယွန်ဖီကအခုလိုဖြစ်ခဲ့တဲ့အပေါ်လုံးဝတုန်လှုပ်ခြောက်ခြားသွားမိတယ်။ဒါကြောင့်ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးပေးဖို့တောင်းဆိုလိုက်တယ်လို့ထုတ်ပြောခဲ့ပါတယ်။အခုလိုချိန်မှာဗီယက်နာမြို့အခြေစိုက်ဒီနိုင်ငံတကာသတင်းအဖွဲ့အနေနဲ့ဒီလာတဲ့မြန်မာနိုင်ငံမှာနှစ်ဆင်ညီလာခံကျင်းပဖို့ပြင်ဆင်ထားပေမဲ့မြန်မာသတင်းတော်ကွန်ရက်တခုကတော့ခုလိုသတင်းတော်တွေကိုမကြာခင်ကရိုက်ခဲ့တာကြောင့်ဒီနိုင်ငံတကာညီလာခံကိုတပိတ်မှတ်ဖို့ဆုံးဖြတ်ထုတ်ပြန်ထားခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်ချိုင်းဝန်ကြီးဦးရဲ့ထွတ်ကတော့ခုလိုသတင်းတော်တစ်ဖွဲ့ညီလာခံ မတက်တာကြောင့်တက်ရောက်မှုဘာမှရှိမှာမဟုတ်ဘူးလို့သူရဲ့ Internet Facebook ပေါ်မှာတုံ့ပြန်ထားပါတယ်။တကယ်တော့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတို့ကြောင့်နိုင်ငံတကာမှာမျက်နှာပွင့်လာခဲ့တဲ့မြန်မာနိုင်ငံမှာအခုလိုနိုင်ငံတကာပွဲတွေပိုကျင်းပလာခဲ့ပေမဲ့အရင်အစပိုင်းကရခဲ့တဲ့သတင်းလက်ခွင့်တွေဟာအခုတော့ချိန်ချောက်မှုအောင်ပြန်ရောက်သွားပြီလို့ဝေဖန်သူတွေကဆိုနေချိန်မှာအခုလိုဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိတ္တစင်ကာပူနိုင်ငံကိုထူထောင်သူဖြစ်နေအသိမှတ်ပြုခံထားတဲ့လီကွမ်ယူရဲ့ကျန်းမာရေးအခြေအနေပိုးပြီးဆိုးလာတယ်လို့စင်ကာပူအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။မစ္စတာလီဟာအဆုတ်အောင်ယောဂါဆွဆွဝါဝါခံစားရတာကြောင့် February 5ရက်နေ့ကလေးကဆေးရုံတင်ထားရတာဖြစ်ပြီးအဲ့ဒီအချိန်တည်းကအသက်ရှူပိုက်နေအသက်ရှူနေရတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပြပုတ်ချက်ဆွေးနွေးဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးအပြစ်ရရေးဆွေးနွေးပွဲကိစ္စကိုကြည့်အောင်ပါတနိုင်ငံလုံးငြိမ်းချမ်းဖို့အတွက်ဘယ်ပိဋိပက္ခကိုမဆိုစိတ်ရှိပြီးအေဂျင့်နဲ့နီးနက်တာကင်ထွဲဖြည့်ရှင်းပေးဖို့အစိုးရကိုတိုင်းရင်းသားတွေကတောင်းဆိုလိုက်ကြပါတယ်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးအပြစ်ခတ်ရစေရေးညှိနှိုင်းမှုအဖွဲ့ NCCT တို့ရဲ့နိုင်ငံလုံးဆိုင်ရာအပြစ်ရေးစာချုပ် NCT အတွက်ခုနှစ်ကြိမ်မြောက်အစည်းအဝေးပွဲမှာတိုင်းရင်းသားတွေကတောင်းဆိုလိုက်ကြတာပါဒီအကြောင်းကိုတော့ VOA သတင်းတော့မတ်မီခါကသတင်းပေးပို့ပါတယ်
ဒီကနေ့ကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရီညှိနှိုင်းရေးဆွေးနွေးပွဲမှာတိုင်းရင်းသားတွေဘက်ကတနိုင်ငံလုံးမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးအဖြေရှာဖို့အစိုးရကိုတင်ပြဆွေးနွေးခဲ့ကြပါတယ်။ရရှိတည်ထိုင်ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့အတွက်လက်နက်ကင်တိုင်းရင်းသားတွေအကုန်လုံးပါဝင်ဖို့လိုအပ်ကြောင်းတိုင်းရင်းသားတွေဘက်ကပြောဆိုလိုက်ပါတယ်။လက်ရှိဖြစ်နေတဲ့ပဋိပက္ခတွေမှာအစိုးရအနေနဲ့စိတ်ရှည်တီးခံပြီးအေဂျင့်နဲ့နီးနဲ့သာကင်တွယ်ဖြည့်ရှင်းပေးဖို့တနိုင်ငံလုံးပြစ်ခတ်ရစဲရီညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်ဦးနိုင်ဟန်သာကတိုင်းရင်းသားတွေကိုစားအခုလိုပြောပါတယ
်မိမိတို့နိုင်ငံထောက်ဆင်ပြီးချမ်းပြီးဘက်ဆုံးပို့ပြုတဲ့နိုင်ရေးအတွက်ပြည်တွင်းနေရာအနှံ့ပြားမှာဖြစ်ပေါ်နေတဲ့ကျောင်းသားနဲ့အလုပ်သမားလက်သမားသဏ္ဍာန်ပြမှုများကိုလည်းစိတ်ရှိရှိထားပြီးပြီးချမ်းတဲ့နီးလန်းတဲ့တိုင်းပွဲဖြစ်ရှင်းနိုင်ရင်တိုင်းပြည်အတွက်ကောင်းဆုံးဖြစ်မလို့အကြံပြုတိုက်တွန်းလိုပါလေ။မိမိတို့နိုင်ငံအတွင်းမှာရေရှည်ဖြစ်ပေါ်နေတဲ့ဒီလိုစစ်ကိုနိုင်ငံရေးအရမှန်မှန်ကန်ကန်သိဆုံးသူတွေပြည်ရှင်းတဲ့မိမတပါအခြားနီးလန်းတွေနဲ့ပြည်ရှင်းလို့မရနိုင်ဘူးလို့မြင်ပါတယ်။အင်းအားဆုံးပြည်ရှင်းရင်တိုင်းသားအချင်းချင်းကြားယုံကြည်မှုပြပြပြီးအမုန်းတရားတွေပုံပြီးကြီးမားခိုင်မြဲသွားရင်ပြည်ရှင်းရမလွယ်တဲ့အခြေအနေကိုရောက်သွားပါလိမ့်မယ်။
ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့အစိုးရအနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးစာချုပ် NCA ကိုရည်မှန်းချက်၃ခုထားပြီးလှုပ်ဆောင်နေတာဖြစ်ကြောင်းနောင်တက်လာမယ့်အစိုးရလက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်လှုပ်ဆောင်ပေးနေခြင်းဖြစ်ကြောင်းပြည်သူ့ဆန္ဒအတွက်အမြန်ဆုံးတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးဖို့တိုင်းရင်းသားတွေဘက်ကိုဦးအောင်မင်းကအခုလိုတောင်းဆိုလိုက်ပါတယ်
တနင်္ဂနွေပြက်ကတက်ကူဒစရည်ဒေါ်ဒီကျမှာဘာမီပါလဲဘယ်လိုတို့တက်ရောက်မှာလဲဆိုတာကိုဒီပါသိကြနေတာပါဘာလို့ကြာနေတာလဲမင်းနေကြတာရှိပါတယ်ကိုလေးမြင်တာခုရှိဖို့ဆိုတာကိုလည်းပြောနေကြပါဒါကြောင့်ဒီရှိဝဲကြည့်ရတဲ့တနင်္ဂနွေပြက်ကတက်ကူဒစရည်စာချုပ်ဆိုးရတဲ့အပေါ်မှာလူတို့အများစုသိနိုင်အောင်တစ်ခက်လုံးကရှင်းလင်းဆွေးနွေးပြတာကိုတိုက်တွန်းလိုပါတယ်
ကာကွယ်ရေးဦးစီးချုပ်ရုံးမှဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ပြီးပြစ်ခတ်တိုက်ခိုက်မှုလုံးဝမရှိအောင်စ조사ဆောင်ရွက်သွားကြဖို့တိုက်တွန်းပြောကြားသွားခဲ့ပါတယ်
။ပြစ်ခတ်ကယုံကြည်ရေးဖိတ်စာနောက်တစ်ခါက NCA နဲ့ပတ်သက်ပြီးတော့ပြန်ခဲ့တဲ့ဆက်လက်ပြီးပြောင်းယုံကြည်မှုဖိတ်စာဒါလည်းလူတို့တက်နေသူတို့ဘာမှဖြစ်တာ။ရောက်လို့ဒီလိုဆင်းရဲတာကအခုကကျွန်တော်သင်ကြားရတဲ့တစ်ဖက်နဲ့တစ်ဖက်နားလည်မှုရံလို့ရံလို့ဒီနေ့ဒီနေ့ပြန်ပြန်ကိုနဲ့ကျွန်တော်ရည်ရည်တဲ့လူကြီးမှုနားလည်မှုဒီနေ့ဆွေးနွေးပွဲမှာဒီနေ့ကျွန်တော်တို့တက်ပြီးတော့ဆက်မဲ့ပေါင်းနေတယ်ကျွန်တော်တို့ပြန်မှန်းကြရတဲ့ဖြစ်လာတယ်
ဒီကနေ့ဆွေးနွေးပွဲပထမရက်မှာတနင်္ဂနွေလုံးမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတိုင်းရင်းသားတွေဘက်ကတင်ပြဆွေးနွေးခဲ့ရမှာတပ်ပိုင်းဆိုင်ရာနဲ့အစိုးရဘက်ကတော့တိကျတဲ့အဖြေမပေးသေးဘူးလို့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရင်ညှိနှိုင်းရေးအဖွဲ့ NCCD ကဥခွန်ဥက္ကာကအခုလိုပြောပါတယ်။မနက်ဖြန်မှာတော့ဒီကနေ့ဆွေးနွေးထားတဲ့ပဋိပက္ခဖြည့်ရှင်ရေးနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးစာချုပ်ပါအခန်း3အပြစ်ခတ်ရက်စဲရေးဆိုင်ရာကိစ္စရပ်များနဲ့အခန်း4အပြစ်ခတ်ရက်စဲရေးကိုခိုင်မာအောင်လှုပ်ဆောင်ရမည်နည်းလမ်းများကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ဥခွန်ဥက္ကာကပြောဆိုလိုက်ပါတယ်ရှင
်။မမေခရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။အခုတော့ကိုကန့်ဒေသပဲအခြေအနေကိုလည်းတင်ပြပါမယ်။လောက်ကန်မြို့တဝိုက်ကကိုကန့်နဲ့မဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကိုမြမတက်မတော်ကဒီကနေ့အလုံးအင်းနဲ့ထိုးစစ်ဆင်ခဲ့ပါတယ်။တချိန်တည်းမှာပဲအစိုးရနဲ့တိုင်းသာလက်နက်ကင်တပ်တွေကြားရန်ကုန်မှာဆွေးနွေးနေကြတာပါ။အောက်ခြေကထိုးစစ်တွေကိုမရက်ပဲအပြည့်ရက်ဆွေးနွေးနေခြင်းဟာလက်တွေနဲ့ကွာဟနေတယ်လို့တိုင်းသာအဖွဲ့တွေကတုံ့ပြန်လိုက်ကြပါတယ်။ဒီအကြောင်းကိုပြောပြချင်တာပါ။လောက်ကန်မြို့အရှိတောင်ဘက်ခုတ်ထန်ဒေသမှာဒီကနေ့မနေ့အာယုန်တက်အချိန်ကမြမစစ်တပ်ကအလုံးအင်းနဲ့ထိုးစစ်ဆင်ခဲ့ကြောင်းကိုကန့်တပ်ဖွဲ့ MMDAA ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ်
မနေ့9နာရီရလောက်နေဒီနေ့တက်ပွဲစပါဆိုနည်းနည်းကြီးနေရင်ပြစ်တယ်ပေါ့နေရာကတော့ခုတ်ထံတဝိုက်မှာပါပဲလောက်ကရဲ့အရှိတောင်ပဲဖြစ်မယ်စန္ဒအိုင်ဆန်းရဲ့ပဝန်းကျင်မှာပဲဖတ်ခါတဲ့ခြေကငါပဝန်းကျင်မှာဖြစ်နေပါမနေ့တော့ကနေစပြီးတော့တို့ကအင်အားပူသုံးလာသေးရတယ်မနေ့တော့ကဆိုရင်800-900ကြားရှိမယ်ကြီးတက်ပေါ့စစ်သားအင်အားကလာပြီးတော့ထိုးတော့ပေါ့ဒီနေ့လည်းအဲ့လိုပါပဲနည်းနည်းကြီးနေရင်ပြစ်တယ်လည်းကြည့်ပြီးတော့မှတိတ်တထိုးတယ်။တက်လို့မရတော့ပြန်ဆုပ်ပြန်ဆုပ်ပြီးတော့လက်နဲ့ကြီးနဲ့ပြန်ပြစ်ပြီးတော့ပြန်တက်အဲ့လိုပေါ့။မနေ့တော့ကတော့ကျွန်တော်ကြားလာတော့ကျွန်တော်ဖက်မှာက4ယောက်တန်ရာရတယ်နေချင်း။တစ်ဖက်ကတော့ဒီထိခိုက်တန်ရာရတာနဲ့ကြာသုံးတာနဲ့ပေါင်းလိုက်ရင်50နဲ့60ကြာဖြစ်မယ်။ဒီနေ့ကတော့မသိရသေးဘူးဗျ
။ရှမ်းပြည်အရှိမြောက်ပိုင်းဒေသတွင်းအခုလိုတိုက်ပွဲဖြစ်နေချိန်မှာမြမအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့တိုင်းဒေသလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့ NCCT တို့ရန်ကုန်မြို့မှာဒီကနေ့ဆွေးနွေးကြပါတယ်။အောက်ခြေတပ်တွေကထိုးစစ်တွေမရက်ဘဲနဲ့အပြစ်ခတ်ရက်စဲရေးဆွေးနွေးနေခြင်းဟာလက်တွေ့မကျဘူးလို့သုံးသပ်ကြောင်းတောင်းပလောင် TNL တပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ TNL ပြောခွင့်ရသူမိုင်အိုက်ကျော်ကအခုလိုရှင်းပြပါတယ်
။ထိုးစစ်ကမရက်ဘူး။ထိုးစစ်ရှိနေတဲ့ကတော့ဒီထက်ကဘလောက်ဆွေးနွေးဆွေးနွေးပြီးအောက်ခြေတပ်ဖွဲ့ကတော့ဘယ်လိုမှရှင်းချနိုင်မှာမဟုတ်ဘူး။ဒီငင်းချမ်းကြီးလည်းဘလောက်ဆင်းနေတဲ့ကြီးစစ်ကတောက်လျှောက်ပါကျွန်တော်ဒီတော့မှာတက်ဖို့ကတော့ဆက်လက်ဖြစ်ပေါ်နေပါမယ်။အခုလိုပြန်ရှိမှဆိုတော့ကျွန်တော်ရှမ်းပြည်မြောက်ပိုင်းတာအန်ဒီတာနဲ့ဦးကန်ဒီတာစီမှာကမတော်တော်များများဦးကန်နဲ့ဘလောက်ဒီတာမှာအကုန်လုံးအထူးစီစဉ်လုပ်နေတယ်။တစ်ဖက်ကတော့သူတို့ပေါ်လုပ်နေတာပေါ့နော်။တစ်ဖက်ကတော့ဒီစီးရရတောက်လျှောက်ကဖိအားပေးနေလို့ရှိနေငင်းချမ်းကြီးကဘလောက်ဆင်းနေစင်းလေးအောက်ချီမှာတော့ဖြစ်ပေါ်ရတာတောက်လျှောက်ဖြစ်နေမှာဒီချာအကြမ်းမှုဒီသူစီကိုရတတ်မှုသူပြီးသားစီတွေလည်းပြန်ရုပ်သိမ်းလို့ရှိရင်တော့တပွဲလည်းရုံနေမယ်ပြီးရင်တစ်ဖက်နဲ့တစ်ဖက်အပြာလိုင်းယုံကြည်မှုလည်းရှိလာမယ်ဖက်နဲ့တစ်ဖက်စကားပြောရတာပိုပြီးအဆင်ပြေတယ်လို့ယုံကြည်တယ်ပေါ့နော
်အစိုးရဘက်ကကုကန့်ဒေသတွင်စစ်ရှင်ပုံမြင့်လာတာဟာပြည်တွင်းအခြားနိုင်ငံရေးပြဿနာတွေပေါ်အာယုံလွှဲလို့တာဖြစ်ကြောင်းကုကန့်တပ်ဖွဲ့ရဲ့ဦးထွန်းမြတ်လေးကသုံးသပ်ပါတယ
်ဒီငကူကရက်ကကျွန်တော်ရဲ့ခံယူချက်ကဒီနိုင်ငံရေးပြဿနာကိုငြင်းချမ်းတဲ့နီလန်းနဲ့ပဲကြည်ချင်းချင်ပါတယ်အတိတ်အားဖြင့်အခုဟာကပြည်တွင်းထဲမှာကျွန်တော်ထင်တာကဒီចောင်းသားတပိတ်တို့ပြီးတော့ဒီအလုတ်သမားတပိတ်ပြောင်းအောင်ပေါ့နော်အဲ့ဒါကြီးလည်းဖြစ်နေအဲ့ဒါကိုတို့ကအာယုံလွဲနေတယ်ဗျဟိုကြီးရောလေးရောပြီးတော့လက်နဲ့ကြီးရောသုံးပြီးတော့တိုက်တာတော့တကယ့်ကိုဟိုပြည်ပရန်ကာကွယ်တယ်လို့ဖြစ်နေပါတယ်ကျွန်တော်လည်းဒီ135မျိုးတော့တိုင်းရင်းသားတွေကတမျိုးဖြစ်ပါတယ်ကိုကတိုင်းရင်းသားဖြစ်ပါတယ်ခင်ဗျအကြောင်းအစကလေးကတကယ့်ကိုပြည်တွင်းစစ်တမ်းပွင့်တိုင်းရင်းသားပြိပခါပဲပြောပေါ့အဲ့ဒါကတချို့အခြားအာဏာနဲ့တော့ဘာမှမပတ်သက်ပါဘူးခင
်ဗျမြမအစိုးရစစ်ဘက်သတင်းထုတ်ပြန်ချက်တစ်ခုမှာတော့မတ်လ15ရက်နေ့ညနေပိုင်းကိုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းတပ်မတော်အရာရှိ2ဦးသေဆုံးပြီးစစ်သည်5ဦးဒဏ်ရာရရှိခဲ့တယ်လို့သတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာတရုတ်နဲ့မြန်မာနယ်စပ်ယူနန်ဒေသကိုရောက်ရှိနေပြီးတရုတ်မြန်မာနယ်စပ်လူညုံရေးကိစ္စနဲ့ပတ်သက်ပြီးဒေသခံအာဏာပိုင်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တချိန်တည်းမှာပဲလောက်ကန်ဒေသမှာကိုကန့်တပ်ဖွဲ့တွေနဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့မြန်မာစစ်တပ်ကတပ်မှူး3ဦးကိုလက်ရှိတပ်မမှုနေရာတွေကနေမတ်လ5ရက်နေ့ကဖယ်ရှားလိုက်ကြောင်းမြန်မာနိုင်ငံတို့ Tomorrow သတင်းဌာနမှဖော်ပြထားပါတယ်။အမှတ်7ချင်းမြန်တပ်မဌာနချုပ်တပ်မမှုဗိုလ်မှူးချုပ်လှမြင့်စိုး အမှတ်44ချင်းမြန်တက်မဌာနချုပ်တက်မမှုဘုံမှုချုပ်ခင်မောင်တန်းနဲ့အမှတ်89ချင်းမြန်တက်မဌာနချုပ်တက်မမှုဘုံမှုချုပ်အောင်သိန်းဦးတို့ဖြစ်ပြီးသူတို့သုံးဦးကိုဖူးကြီးမင်းပြားနဲ့ဒဝဲမှာရှိတဲ့တမ်းမြင့်တိုက်ခတ်ရေးတင်တန်းကြောင်းကျောင်းအုပ်တွေအဖြစ်ပြောင်းရွှေ့ခဲ့တယ်လို့ဖော်ပြထားတာပါလစ်လက်နေရာတွေအတွက်အစားထိုးရမှာတက်မ71တက်မမှုအဖြစ်ဘုံမူကြီးအောင်ရဲဝင်းတက်မ44တက်မတမှုအဖြစ်ဘုံမူကြီးတန့်စင်တက်မ89တက်မမှုအဖြစ်ဘုံမူကြီးမိုးကျော်တို့ကိုယာဒူးတုံးမြင့်ခတ်အပ်လိုက်ကြောင်း Tomorrow သတင်းဌာနမှာဖော်ပြခဲ့ပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ပြကျင်တာကဗဟန်းရွှေတောင်ကြားလမ်းတွေက V Castro Bar ရဲ့အယောင်းမြင့်တင်မှုပိုစတာမှာဗုဒ္ဓရုပ်ပွားတော်ပုံကိုနှစ်ချက်တတ်ထားတဲ့ကြော်ညာကြောင့်သာသနာညှိနှိုင်းမှုအပါဝင်ပုံမှန်နှစ်ခုနဲ့တရားစွဲဆိုခံရတဲ့ဆိုင်းရှင်အပါဝင်ဆိုင်ဝန်နှန်းနှစ်ဦးကိုမတ်လ18ရက်နေ့ကဗဟန်းတရားရုံးကနေထောင်ဒဏ်2နှစ်ခွဲစီချမှတ်လိုက်ပါတယ်အသေးစိတ်ကို VOA သတင်းတောက်မအေးမာကပြောပြမှာပ
ါ Big Gesture ဘာရဲ့အယောင်းမြင့်တင်ရေးပိုစတာဟာဘာသာရေးယုံကြည်မှုကိုထိခိုက်စေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်ကသုံးလနီးပါးကြာအမှုရင်ဆိုင်ခဲ့ပြီးတဲ့နောက်မှာတော့ဗဟန်းမြို့နယ်တရားရုံးကနေထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ဗုဒ္ဓရုပ်ပွားတော်ပုံကိုနကြက်တက်စင်ကကြော်ညာခဲ့တဲ့စိုင်းပိုင်ရှင်ဦးထွန်းသူရိန်နဲ့မန်နေဂျာတွေဖြစ်တဲ့ဦးထွတ်ကိုကိုလွင်နယူးဇီလန်နိုင်ငံသားမစ္စတာဖီလစ်တို့ကိုဗဟန်းမြို့နယ်တရားရုံးကနေထောင်ဒဏ်2နှစ်နဲ့6လစီချမှတ်ခဲ့ကြောင်းမစ္စတာဖီလစ်ရဲ့ရှေ့နေဦးမြသွေးကအခုလိုပြောပါတယ
်ဟုတ်ကဲ့195ကနဲ့2နှစ်ချတယ်ပုံမှန်188အရဒီဇန်လာအမိတ်အပိုက်နှစ်ကိုဖောက်ဖျက်ကျူးလွန်တဲ့အတွက်6လကြီးချတယ
်အမှုရင်ဆိုင်တဲ့ကာလ3လတာကာလအတွင်းမှာတရားခဏ်တွေအဖြစ်ဆွတ်ဆွဲခံရသူတွေဘက်ကလုံလောက်တဲ့ခုခံခြေပခွင့်နေရပါသလားလို့မေးတဲ့အခါမှာတော့ရှေ့နေဖြစ်သူကအခုလိုဖြေပါဗျာ
အပြေဝရတယ်လို့မပြောနိုင်ပါဘူးခင်ဗျာ
ခေါင်း
တော့ပြောပဲဗျာ lawless countryတကယ်ပါဥပဒေနဲ့မညီဘူးပြသူတို့လူဟာဆွဲရလူဟာချပစ်လိုက်တာပဲဒါပဲ
နောက်ဆုံးလျှောက်လဲချက်တွေမှာတော့ပြန်လဲလွတ်ပေးဖို့အတွက်ဥပဒေအကိုးကားတွေနဲ့တင်ပြခဲ့ကြောင်းဆက်ပြောပြပါတယ
် just a photo ဗျာအဆက်ဥစားသာလန်ချွန်းသွန်းအောင်လုပ်တော့လဲမဟုတ် site promotion ဆို Google ထဲပုံလေးတပုံကောက်မတော်ဆက်ပြမိလိုက်တယ်တိတိကျကျချင်းဖြစ်တယ်တောင်းမှန်တယ်ဗျာဒီလည်းတော့ပြထားဥပဒေနဲ့တော့ညီစီးရင်တော့မရှိသူ့ပါသူကိုဆွဲယူသုံးသပ်ရထောက်ခတ်လိုက်တာပုံသားပေါ့နောက် final argument မှာတော့အချက်အလက်တွေဥပဒေကိုးကားတွေပါရင်းနဲ့တော့လွှတ်ပေးဖို့တော့ဆောင်ရွက်ချက်ပေးခဲ့တာပေါ့ဗျာ
ဆိုင်ဖွင့်တာနှစ်ပတ်ကျော်သာကြာသေးတဲ့အချိန်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာပဲ V Gesture Bar ရဲ့အယောင်းမြင့်တရေးပိုစတာဟာဗုဒ္ဓရုပ်ပွားတော်ပုံကိုနှစ်ချက်တက်ပေးထားတယ်ဆိုပြီးလူမှုကွန်ရက်တွေမှာဝေဖန်တာနေထွက်ပေါ်ခဲ့ပြီးစိုင်းပိုင်ရှင်နဲ့ဝန်ထမ်းတို့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဗုဒ္ဓရုပ်ပွားတော်ရဲ့ဥကောင်းတော်မှာနှစ်ချက်တက်ဆင်ထားတဲ့ဗုဒ္ဓဘာလို့အမည်ပေးထားတဲ့ဘားဆိုင်ကြောညာကိုအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရကနေသက်ဆိုင်ရာရဲဌာနကစိုင်းကိုချက်ချင်းပိတ်လိုက်ပြီးစိုင်းပိုင်ရှင်နဲ့ဝန်ထမ်းတွေကိုရဲအဆောက်ရှောက်နဲ့ယာယီထိမ့်သိမ်းထားခဲ့ပါတယ်အဲ့ဒီအချိန်တုန်းကတော့ဘာသာရေးဆိုင်ရာပဋိပက္ခတွေမဖြစ်ပွားစေဖို့အချိန်မီထိမ့်သိမ်းခဲ့ရတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတကနားဆင်ရမှာက2025ခုနှစ်မတိုင်မီမြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကိုမြန်မာအစိုးရကကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ပူးပေါင်းလှုပ်ဆောင်နေခြင်းဟာမြန်မာနိုင်ငံရဲ့ရေရှည်မျှော်မှန်းချက်ဖြစ်တဲ့2030ပြည့်နှစ်မတိုင်မီအလေအလတ်တန်းစားဝင်ငွေရှိနိုင်ငံအဖြစ်ရောက်ရှိရေးပန်းနိုင်ကိုလည်းအကူအညီပေးရရောက်တယ်လို့ WFP ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Dom Scalpelli ကပြောဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး WFP ရဲ့အမှုဆောင်ဒါရိုက်တာကိုအခုလိုပူးတွဲဆောင်ရွက်ရတဲ့အခြေအနေနဲ့ပတ်သက်လို့VOA သတင်းတော့မတ်တင်ကြီးလင်းကပြောပြပါမယ
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့ရေရှည်ရည်မှန်းချက်တစ်ခုဖြစ်တဲ့2030ပြည့်နှစ်မှာ Middle Income Country လို့ခေါ်တဲ့အလယ်အလတ်တန်းစားဝင်ငွေရှိနိုင်ငံဖြစ်မြောက်ရေးအတွက်အာဟာရပြည့်ဝပြီးကျန်းမာတဲ့နိုင်ငံသားတွေလိုအပ်တယ်လို့ World Food Program ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Dom Scalpelli ကအခုလိုပြောပါတယ
် Average of 35% of the country's childrenare malnourished.
မြန်မာနိုင်ငံရဲ့ကလေးတွေရဲ့ပြမ35ရာခိုင်နှုန်းကိုအာဟာရချို့နေပါတယ်။အချိန်တော်ကြာအာဟာရချို့နေကြတာပါ။သူတို့ရဲ့အသက်အရွယ်နဲ့ရှင်ရဲ့အရွယ်တွေနိုင်နေကြပါတယ်ပြီးတော့ခန္ဓာကိုယ်တွေလည်းကောင်းမပွင့်လို့ကြပါဘူး။နိုင်ငံနဲ့နိုင်ငံကနိုင်ငံသားတွေအနေနဲ့စက်မှတ်ချက်ခိုင်ပြီးအာဟာရပြည့်ဝမှသာစီးပွားရေးဖွံ့ဖြိုးတိုးတက်ပြီးအလဲလဲဝင်ငွေရှိနိုင်ငံဖြစ်လာနိုင်မှာပါ။
မြန်မာနိုင်ငံမှာစတင်ဆောင်ရွက်နေပြီဖြစ်တဲ့စားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေးအစီအစဉ် Zero Hunger Challenge ရဲ့လုပ်ငန်းစဉ်၅ရက်ကိုတော့ဌာနေကိုယ်စားလှယ်ကရှင်းပြပါဗျ
။ And the Zero Hunger Challenge has five pillars.The first one is
Zero Hunger Challenge မှာလုပ်ငန်းစဉ်၅ရက်ရှိပါတယ်။ပထမဆုံးကတော့လူတိုင်းအတွက်လိုအပ်တဲ့အခြေအနေမှာစားနပ်ရိက္ခာတွေအလုံးလုံးရှိနေရပါမယ်။ဒုတိယအချက်ကနှစ်နှစ်ယောက်ကလေးတဲ့အာဟာရပြည့်ဝစွာစားသုံးခွင့်ရှိရပါမယ်။နှစ်နှစ်ယောက်ကလေးတွေအာဟာရမပြည့်မီတဲ့မျိုးတွေမရှိရပါဘူး။တတိယအချက်ကစားနပ်ရိက္ခာအလုံးကလည်းအာဟာရဖြစ်တင်ပြီးတဲ့အစားအစာတွေဖြစ်ရပါမယ်။စတုတ္ထအချက်ကတော့လက်သမားတွေရဲ့ထုတ်ကုန်တွေဝင်ငွေတွေကိုတွန့်မြင့်ပေးဖို့နဲ့နောက်ဆုံးအချက်ကတော့စားနပ်ရိက္ခာတွေဖြိုးတီးမှုလုံးဝမဖြစ်ရအောင်တတိထားလှုံ့ဆော်သွားဖို့လိုဖြစ်ပါတယ်
။မြန်မာနိုင်ငံဟာအာဆီယံဒေသအတွင်းမှာကမ္ဘောဒီးယားနဲ့အရှေ့တီမောနိုင်ငံတွေပြီးရင်တတိယအာဟာရချွတ်တဲမှုအများဆုံးနိုင်ငံလည်းဖြစ်နေတာကြောင့် World Food Program အနေနဲ့အကူအညီပေးတာဖြစ်ပြီး Zero Hunger Challenge အတွက်မြန်မာနိုင်ငံကတာဝန်ရှိသူဒုတိယသမ္မတဦးညံထွန်းနဲ့အခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံညှိနှိုင်းပြီးဖြစ်တယ်လို့သူကဆိုပါတယ်။မတ်လ17ရက်နဲ့12ရက်အတွင်းမြန်မာနိုင်ငံကို UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်အုပ်ချုပ်ရေးမှူး Helen Clark နဲ့အတူလာရောက်ခဲ့တဲ့ World Food Program အမှုဆောင်ဒါရိုက်တာ Adrian Carson ရဲ့ခီးစဉ်မှာဒုတိယသမ္မတတွေနဲ့ရောအခြားတာဝန်ရှိသူတွေနဲ့ပါဆွေးနွေးဖြစ်တဲ့အကြောင်းအရာကိုမေးကြည့်တဲ့အခါမှာတော
့ Ms. Carson in particular emphasized the need for inclusive development for all people.
Mrs. Causing ရခိုင်ပြည်မှာရှိတဲ့အကူအညီလိုအပ်နေတဲ့လူသားအလုံးကိုရိုဟင်ဂျာရခိုင်မခွဲကြပဲလူသားချင်းစာနာထောက်ထမှုဆိုင်ရာအထောက်အပံ့တွေပေးဖို့ကိုအဓိကထားပြီးဆွေးနွေးတော့ပါတယ်။ဥပမာပြောရရင်ရခိုင်ပြည်နယ်ကအကူအညီလိုအပ်နေသူအလုံးကိုပညာရေးကဏ္ဍမှာပဲဖြစ်ဖြစ်၊ကျန်းမာရေးကဏ္ဍမှာပဲဖြစ်ဖြစ်ရခိုင်လူမျိုးစုဖြစ်စေအခြားလူမျိုးစုဖြစ်စေမခွဲကြပဲလူမျိုးစုအလုံးကိုကူညီထောက်ပံ့ပေးဖို့အကြောင်းတွေပေါ့ဗျာ
။ Miss Helen Clark နဲ့ Adrian Carson တို့ဟာမတ်လ17ရက်နေ့မှာစစ်တွေမျိုးကိုတွားရောက်ခဲ့ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ပြည်နယ်တွင်းလက်ရှိအခြေအနေအစိုးရရဲ့လက်ရှိလုပ်ငန်းစဉ်တွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ့တွေနဲ့ဆက်လက်ပံ့ပိုးရေးကိစ္စများကိုဆွေးနွေးခဲ့ကြပါတယ်။မတ်လ12ရက်နေ့မှာတော့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းဒုတိယသမ္မတဦးညံထွန်းပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်လွှတ်တော်အမတ်တော်အောင်ဆန်းစုကြည်အပြင်အခြားထိပ်သီးခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်တွေနဲ့မြန်မာနိုင်ငံကလိုအပ်ချက်တွေကိုပံ့ပိုးကူညီပေးဖို့ဆွေးနွေးခဲ့ကြပါတယ်ရှင်။
မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 Jodu ကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်အခုတော့သတင်းချင်းညုတ်ကိုဒေါခင်မျိုးသက်ကပြောပြပါမယ
်လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူစရုပ်ထသက်တမ်းဆက်နိုင်အောင်ကြိုးစားနေတဲ့ Israel နိုင်ငံမှာဒီကနေ့ရွေးကောက်ပွဲအတွက်မဲပေးနေကြပါတယ်လွတ်တော်မှနေရာ120အတွက်ရွေးချယ်ဖို့မဲပေးခွင့်ရှိသူနိုင်ငံသားတန်း6တန်းလောက်ရှိပြီးဆန္ဒမဲမပေးခင်ကြိုတင်စစ်တမ်းကောက်ယူမှုတွေမှာတော့ဝန်ကြီးချုပ်ရဲ့ Likud Party ကဇင်ယွန်ယူနီယံတဲ့ကိုမဲအရေးအတွက်နှဲနေတာဖြစ်ပါတယ်အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီး American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့အီရန်နိုင်ငံခြားရေးဝန်ကြီး Mohammad Javid Zarif တို့ဟာ Switzerland နိုင်ငံမှာဒီကနေ့လဲနှစ်ရက်မြောက်ဖြစ်တဲ့ဆက်ပြီးဆွေးနွေးနေကြပါတယ်ဗုဒ္ဓဘုံတော်မှာနှစ်ချက်တက်ထားတဲ့ပုံကိုချောညာဖြစ်တဲ့ online မှာတင်ခဲ့တဲ့ Vegas Ro Bar Manager New Zealand နိုင်ငံသားနဲ့သူ့ရဲ့စီးပွားဖက်မြန်မာနိုင်ငံသားနှစ်ယောက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးကဒီကနေ့အလုတ်ကျန်းနဲ့ထောင်နဲ့နှစ်နှစ်ခွဲစီချမှတ်လိုက်ပါတယ်။တရားရုံးစီရင်ချက်ချမှတ်ပြီးတဲ့နောက်မှာဒီအသက်32နှစ်အရွယ် New Zealand နိုင်ငံသားကအယူခံဝင်မယ်လို့သတင်းတောက်တွေကိုပြောပါတယ်။မြန်မာသတင်းတောက်တွေကိုရဲတွေကတိုက်ခိုက်ခဲ့တာကိုမြန်မာစုအနေနဲ့စုံစမ်းစစ်ဆေးပေးရမယ်လို့ International Press Institute နိုင်ငံတကာသတင်းအဖွဲ့ကတောင်းဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုက Map Compute Tree ဖြစ်ပြီးအတန်းလွှင့် engine ကတော့ Natural Kelly ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00 ခွဲကနေ 9:00 အထိ line numberစက်ခွန်19 25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။နောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.